စင်ကာပူအင်ရှင်ဇနီးမောင်နှံနှစ်ဦးကိုမြန်မာအင်အကူမမိုးမိုးတန့်အပေါ်ညှဉ်းပန်းနှိပ်စက်မှုဆွဲချက်တင်တဲ့ပြစ်မှုထင်ရှားတွေ့ရှိခဲ့ပြီးစင်ကာပူမြို့နယ်တရားရုံးကတနင်္လာနေ့မှာထောင်ဒဏ်နဲ့ဒဏ်ငွေအသီးသီးပြစ်ဒဏ်ချမှတ်လိုက်ပါတယ်။အင်ရှင်အမျိုးသားချေဝီကာရက်နဲ့သူရဲ့ဇနီးချီယာယွန်ရန်ချီယာယွန်လင်းတို့ကိုစုစုပေါင်းဆွဲချက်20ကျော်ပြစ်မှုကျူးလွန်ကြောင်းတွေ တော့ဒီနေ့ကတရားရုံးကပြည်ထောင်စင်ခဲ့ပြီလည်းဖြစ်ပါတယ်ဒေါ်လှလတင်းကတင်ပြပေးမှာပါရှင်
Singapore Information Technology Lunga Manager Hau at the Lizard Niwe Ancient Muda Dewi Kyaka Pimu Chaku at the Lizard Dong Niwe Tuzani Chia Yung Langa Pimu Sangamu Julunjang Vishigepi Singapore Munet Diaduji Olivia Loga Ancient Amuda Go Tongdan Nese Lila Amudamigo Tongdan Lizard Konala Chakamu Mala Sashiet Nina Niga CNJ Chagida Pipari ကြာပြင်သူတို့ဟာအသက်30နှစ်အရွယ်မြန်မာအိမ်အကူမမမိုးတန်းကိုကျော်ကြီးပေးဆောင်ဖို့လေတရားရုံးကစီရင်ချက်ချခဲ့ပါတယ်။တင်းနဲ့ချာတို့ဟာရုံရှုံရက်ွက်မှာတစ်နှစ်၃နှစ်နဲ့9နှစ်အရွယ်ကလေး၃ယောက်နဲ့နေထိုင်နေပြီးမမမိုးတန်းကသူတို့အိမ်အကူဖြစ်2010ခုနှစ်ကနေ2012နိုဝင်ဘာ10ရက်နေ့ထိလုပ်ကင်ခဲ့တာဖြစ်ပါတယ်။ထိုစဉ်2014ဒီဇင်ဘာလကနေ2012ဒီဇင်ဘာလထိလုပ်ကင်နေတဲ့ အင်ဒိုနီးရှားအင်ကူဖက်ထရီယာကိုအင်အလုပ်ဝိုင်းကူဖို့မမမိုးတန်းကိုငှားရမ်းခဲ့တာဖြစ်ပါတယ်။တရားသူကြီးအော်လီဗီယာလိုကအင်ရှင်မချီယာဟာမမမိုးတန်းကိုလေ့ကျင့်ပိုက်ရိုက်ခဲ့တာနှစ်ပတ်သက်လို့တရားလိုရှိနေတဲ့ဘက်ကတက်တဲ့အထောက်အထားအခိုင်အလုံးပြနိုင်ခဲ့တယ်လို့ဆိုပါတယ်။တခါမောပန်ပြီးအိတ်ငှိုက်လို့တက်ဖို့ကနေခလေးပြုတ်ကျခဲ့တဲ့အတွက်ချီယာကသူ့ကိုပိုက်ရိုက်ခဲ့တယ်လို့ ရှင်မခြေရဲ့ခြေတော့ကိုညတိုင်းညတကောင်တိနှိပ်ပေးရတယ်လို့ယုံတော်မှာထွက်ဆိုခဲ့ပါတယ်။တခါနှိပ်ရင်အိမ်ငိုင်မိတဲ့အတွက်ကြောင့်ခြေကသူ့ခေါင်းအုံးအနီးမှာထားတဲ့ကြိမ်လုံးနဲ့ခေါင်းကိုရိုက်ခဲ့တယ်လို့ထမမမိုးတန်းကထွက်ဆိုခဲ့ပါတယ်။ခြေကဒါကိုညှင်းခဲ့ပေးမယ်လို့လေထိုစဉ်ကသူနဲ့အတူအလုပ်လုပ်နေတဲ့အင်ဒိုနီးရှားအင်ကူဖီထရီယာကကြိမ်လုံးနဲ့ရိုက်တာသူမျက်စိနဲ့တွေ့ခဲ့တယ်လို့ယုံတော်မှာထွက်ဆိုခဲ့တာဖြစ်ပါတယ်။ဒါအပြင်မမမူတဟာပုံမှန်အားဖြင့်ထမင်းဖြူဒါမှမဟုတ်ထမင်းဖြူနဲ့တကြားနယ်ပြီးအများအားဖြင့်စားကြရတဲ့အတွက်ကြောင့်ဒီလိုစားတာနဲ့ပတ်သက်လို့မကျေနပ်ကြောင်းပြောခဲ့မိတဲ့အတွက်ကြောင့်အင်ရှင်မချဲကထမင်းနဲ့တကြားရော့ပြီးပါဇက်ထဲကရော့နဲ့လောင်းထည့်ခဲ့တယ်လို့ဆိုပါတယ်ဒီလိုလုတ်ခွန်ရလို့လေပင်းဆုတ်တဲ့အတွက်ကြောင့်ရေချိုးကန်ပြေးပြီးအမဲလွတ်တဲ့အခါမှာချဲကမမမူတန်းကိုပလတ်စတစ်အိတ်ထဲမှာအန်ခိုင်းပြီးအဲ့ဒီအန်ထားတဲ့အစာတွေကိုပြန်စားခိုင်းတယ်လို့စွဲချက်မှာဖော်ပြထားပါတယ်။ဒါအပြင်အင်ရှင်မချဲဟာမမိုးတန်းကိုရေအကုန်တက်တာရလေအောင်တနေ့အိမ်သာ၃ချိန်သာသုံးခွင့်ပြုခဲ့ပြီးဓာတ်ရည်ပိုသုံးခဲ့ရင်ယုံလို့ခုန်ခိုင်းခဲ့တာရှိတယ်လို့မမိုးတန်းကယုံတော်မှာထွက်ဆိုခဲ့ပါတယ်။အင်ရှင်ယောက်ျားတေကိုတရားသူကြီးကစွဲချက်၆ချက်နဲ့ပြစ်မှုထင်ရှားတွေ့ရှိခဲ့တာဖြစ်ပါတယ်။ဒီကြိမ်မမမိုးတန်းဟာချမင်းစပွဲကိုချစ်မိတဲ့အတွက်ကြောင့်အင်ရှင်ကမမမိုးတန်းရဲ့လက်နယ်တင်ပါကိုဒီပြည့်စည်းနဲ့ရိုက်ခဲ့တာရှိသလိုအိယာထနောက်ကျရင်လည်းအင်ဒီချိတ်တဲ့တန်ကြိမ်နဲ့ရိုက်တယ်လို့ဆိုပါတယ်။တေဟာမြန်မာရောအင်ဒိုနီးရှားအေအူကိုပါခေါင်းကိုကြိမ်လုံးနဲ့ရိုက်ခဲ့တယ်လို့လည်းသိရပါတယ်။ဒါအပြင်သူတို့နှစ်ယောက်ကိုကန်ခဲ့တယ်လို့တေဟာအင်အူနှစ်ဦးကိုတယောက်နဲ့တယောက်ဆယ်ချက်စီပိုက်ရိုက်ခိုင်းတယ်လို့ဖျားစင်ရှိမှလည်းအကျင့်တရားရှိခိုးခိုင်းတယ်လို့ဆိုပါတယ်။မမမူတဟာခရီးယန်ဖြစ်ပြီးမစ်ဖထရီယာဟာမွတ်စလင်ဖြစ်ကြပါတယ်။ခုလိုကိုတိလက်ရောက်ဆွာခိုင်းရလို့2012နိုဝင်ဘာလမှာမမမူတဟာမြန်မာပွဲစားတဦးရဲ့အကူအညီကိုတောင်းခဲ့တယ်လို့စင်ကာပူအလုပ်သမားဌာနအရာရှိကလည်းအင်ရှင်ကအင်အကူကိုရရဆက်ဆက်နှိပ်ဆက်တဲ့အကြောင်းတိုင်ကျက်ဖွင့်ခဲ့တာဖြစ်ပါတယ်။မမမူတန်ကိုအဲ့ဒီနှစ်ဒီဇင်ဘာလကပဲခူတိတ်ဘွာဆေးရုံမှာစစ်စစ်ခေရမှာလေသူ့ရဲ့လက်မောင်းလက်ဖြံနဲ့ခါးတွေမှာဒဏ်ရာတွေတွေ့ရှိခဲ့တယ်လို့သူ့ဥကောက်မှာလေကွဲပြီးကျက်နေတဲ့ဒဏ်ရာကိုတွေ့ရှိခဲ့တယ်လို့ဆိုပါတယ်။အင်ဒိုနီးရှားအင်ကူဖီထရီယာကိုနှိပ်စက်မှုနဲ့အင်ရှင်ယောက်ျားတေကို2019ခုကထောင်ဒဏ်28လချခဲ့ပြီးသူ့ဇနီးကိုတော့ထောင်ဒဏ်2လတရားရုံးကစီရင်ခဲ့တာဖြစ်ပါတယ်။ခုလိုမြန်မာအင်အကူမမမိုးတန်းပေါ်နှိပ်စက်မှုနဲ့သူတို့နှစ်ဦးပေါ်တရားရုံးကချခဲ့တဲ့ပြစ်ဒဏ်ဟာ အင်ဒိုနီးရှားအင်ဂူကိုနှိပ်စက်ခဲ့မှုနဲ့တရားရုံးကချခဲ့တဲ့ပြစ်ဒဏ်ချခံပြီးနောက်ပိုင်းမှာဆက်ပြီးတော့သူတို့နှစ်ဦးကထောင်ဒဏ်ချခံကြရမှာဖြစ်ပါတယ်။စင်ကာပူမှာအင်ဂူတွေဖြစ်သွားရောက်လုကင်နေတဲ့မြန်မာအမျိုးသမီးတွေတောင်းနဲ့ချီရှိရမှာအခုလိုအင်ရှင်နှိပ်စက်လို့ဒုက္ခရောက်နေတဲ့အမျိုးသမီးတွေကိုဘယ်လိုအကောင်းဆုံးအကြံပေးချင်ပါသလဲဆိုတာကို Home လို့တူကောက်ခေါ်တဲ့ပြောင်းရွှေ့ချေချနေထိုင်သူများစီဝိုင်းဆိုင်ရာလူခွေအချိုးတော်ဆောင်အဖွဲ့မှစေတနာဝန်ထမ်းဆောင်ရွက်ပေးနေသူကိုတင်မောင်ဝင်းကိုမေးကြည့်ခဲ့ပါတယ်။
တို့ဒီ NLD အစိုးရတက်ပြီးမှဆိုလို့ရှိရင်တန်ရုံးမှဆိုလို့ရှိရင်ကျွန်တော်တို့ hotline ဆိုပြီးတော့ကိုယ်နံပါတ်တစ်ခုပေးထားပါတယ်24 hour ကျွန်တော်တို့အကူအညီတောင်းလို့ရတယ်။အဲ့လိုဒုက္ခဖြစ်နေတဲ့ဟာဥပမာကမလေးထွက်ပြေးလာတဲ့ဒုက္ခရောက်တယ်ဆိုလို့ရှိရင် 24 hour hotline တို့ဖွင့်ပေးထားပါတယ်။ပြီးတဲ့အခါကျတော့သူတို့လည်းတကယ်အကူအညီပေးပါတယ်အခုနောက်ပိုင်းမှာဒီမှာကျွန်တော်တို့လည်းပူရွေးပြီးတော့ဗောလေကျွန်တော်လည်းသူတို့ support လို့သူတို့လည်းကျွန်တော်တို့ support လို့ပြီးတော့ဒီမှာရှိတဲ့အလုပ်သမားကိစ္စတွေအကုန်လုံးတော့သူကအတတ်နိုင်ဆုံးဘောင်တွေကဖြစ်တဲ့ကိစ္စမှန်များဘူးကျွန်တော်တို့အကူအညီပေးပါတယ်
ခုလိုမြန်မာအင်ကူမမမိုးတန်းပေါ်ရက်စက်မှုဟာစင်ကာပူမှာအင်ကူတွေပေါ်ကျူးလွန်တဲ့ရက်စက်မှုမှာအဆိုးဆုံးဖြစ်တယ်လို့အစိုးရရှိနေတွေကထောက်ပြကြပါတယ်